ုံအောင်စန်းစုကြည်ခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီးတဲ့နောက်မှာနိုင်ငံခြားကအကူအညီပေးဖို့ကမ်းလှမ်းတာတွေပုံများလာပါတယ်။ဒါပေမဲ့နိုင်ငံခြားအကူအညီကိုထိရောက်စွာအသုံးပြုနိုင်ရေးအတွက်သတ်မှတ်ထားတဲ့2005 Paris, 2008 Accra နဲ့2017 Busan သဘောတူညီချက်တွေနဲ့အညီအကောင်အထည်ဖော်ဖို့လိုပါတယ်။နိုင်ငံခြားအကူအညီလက်ခံမဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲနိုင်မှစည်းရဲမှုနေပါအောင်လုပ်နိုင်မှအပြာနာယုံကြည်မှုရှိနိုင်မှတိသာမြင်သာရင်းနဲ့တာဝန်ခံရေးစတာတွေကိုအကောင့်ထေပေါ်နိုင်မှနိုင်ငံခြားအကူအညီထိရောက်မယ်လို့ဆိုပါတယ်။ဒါကြောင့် NLD အစိုးရဟာဖွံ့ဖြိုးမှုအကူအညီများကြီးနိုင်ရေးအဖွဲ့ Development Assistant Coordination Unit နဲ့ပူးပေါင်းဆောင်ရွက်ရေးမိတ်ဖက်များအဖွဲ့ Cooperation Partners Group ကိုလွန်ခဲ့တဲ့အောက်တိုဘာလ6ရက်နေ့မှာဖွဲ့စည်းပြီးဒီဇင်ဘာ12ရက်နေ့မှာပထမအကြိမ်အစည်းအဝေးကိုကျင်းပပါတယ်။အဖွဲ့ဥက္ကဋ္ဌကဒေါ်စုဖြစ်ပြီးဒုဥက္ကဋ္ဌကစီမံကိန်းနဲ့ဗန္ဒယေးဝင်ကြီးဦးကျော်ဝင်းဖြစ်ပါတယ်။အခြေခံအဆောက်အုံအလုပ်ကိုင်ဖန်တီးရေးလေယာဉ်စိုက်ပျိုးရေးနဲ့ကျေးလက်ဖွံ့ဖြိုးရေးပါဝင်တဲ့စီမံကိန်းအချို့ကိုအကောင့်ထည့်ဖော်ဖို့ NLD အစိုးရကလှုပ်ဆောင်မယ်လို့ပြောသွားပါတယ်။
လွန်ခဲ့တဲ့နှစ်90ကျော်မှာနိုင်ငံသားအကူအညီကြောင့်မြန်မာပြည်တိုးတက်ဖွံ့ဖြိုးတဲ့တပ်တွေအထောက်အထားမတွေ့ရပါဘူး။ဗိုလ်ချုပ်နေဝင်ကြီးဆိုတဲ့မာဆာလာခေ1986ကစပြီးကမ္ဘာပန်းအာရှဖွံ့ဖြိုးရေးပန်း IMF, UNDP, Australia, Britain, Canada, ပြင်သစ်အနောက်ဂျာမနီ၊ဂျပန်နဲ့အမေရိကန်တို့ကမြန်မာပြည်ကူညီရေးအဖွဲ့တည်ထောင်ပြီးဝိုင်းဝန်းချေငှားကြပါတယ်။1989ကနေ1988အထိပြင်းမြနှုန်းဒေါ်လာတန်း400နှစ်စဉ်မာဆာလာအစိုးရကိုချေငှားလာခဲ့ပါတယ်။ဆယ်နှစ်ကြာတော့ချေးယူတဲ့ငွေကိုအတိုးတော့မပေးနိုင်ပါဘူး။ဒါကြောင့်နိုင်ငံသားချေးငွေကိုအတိုးပေးစရာမလိုတဲ့အစင်းရဲဆုံးနိုင်ငံစီးရင်ဝင်အဖြစ်သတ်မှတ်ပေးဖို့ကုလသမဂ္ဂကတင်ပြပါရယ်။မာဆာလာမျက်လက်ကိုကုလသမဂ္ဂကယုံကြည်တဲ့အတွက်မြန်မာဟာအစင်းရဲဆုံးနိုင်ငံစီးရင်ဝင်ဖြစ်သွားပါရယ
်။တနည်းဆိုရင်တော့ဆယ်နှစ်ကျော်နိုင်ငံသားကဝိုင်းဝန်းချေးငှားပြီးအကူအညီပေးတဲ့အခါမှာမြန်မာပြည်ဟာကမ္ဘာအစင်းရဲဆုံးနိုင်ငံများစီးရင်ဝင်ဖြစ်သွားတဲ့သဘောပါပဲ။နိုင်ငံခြားအကူအညီဟာအရေးအချင်းဉဏ်ဖြစ်တဲ့အစိုးရကြီးစိုးတဲ့နိုင်ငံတွေမှာထိရောက်အောင်မြင်မှုမရှိတာတွေ့ရပါတယ်။ကိုကျိုးစီးပွားနဲ့ရေဒိုနိုင်ငံရေးအချို့အမြတ်ကိုမကြည့်ပဲတိုင်းပြည်နဲ့တင့်တော်တဲ့လမ်းစဉ်ချမှတ်နိုင်တဲ့ဒေသမှာသာနိုင်ငံခြားအကူအညီဟာတန်ဖိုးရှိပါတယ်။သမ္မတဦးသိန်းစိန်ရဲ့မြန်ဆန်တဲ့ပြည်ပြင်းအစီအစဉ်ကြောင့်နှစ်နှစ်အတွင်းမှာနိုင်ငံခြားအဖွဲ့အစည်းတရားကျော်နေပြည်တော်ကိုတွားပြီးဆွေးနွေးကြပါတယ်။အပြည်ဆိုင်ရာအဖွဲ့အစည်းတွေဟာမြန်မာပြည်မှာလုပ်ငန်းတိုးချဲ့လိုကြပါတယ်။ဒါပေမဲ့နိုင်ငံခြားအကူအညီကိုထိရောက်စွာအသုံးချနိုင်တဲ့အခြေအနေမြန်မာပြည်မှာမရှိသေးပါဘူး
။ကမ္ဘောဒီးယားနဲ့နေပေါ်မှာနိုင်ငံခြားအကူအညီအများပြားအလင်းအမြန်ဝင်ရောက်လာလို့အလေအလွင့်ပြုံးတီးပျက်စီးမှုဖြစ်ရပုံကိုမှတ်တမ်းတင်ထားပါတယ်။မြန်မာပြည်မှာလည်းနိုင်ငံခြားအကူအညီကြောင့်မတိုးတဖဲဆုတ်ယုတ်သွားနိုင်ပါတယ်။ဗမာအစိုးရမှကျွေးဆက်တဲ့အစဉ်အလာမရှိပေမဲ့ဂျပန်အစိုးရကတော့ငွေထက်ချေးဖို့သာစိတ်တန်နေပါတယ်ဂျပန်အစိုးရငွေချေးတဲ့အခါမှာမြန်မာပြည်မှာယင်းနှီးမြှုပ်နှံတဲ့ဂျပန်ကုမ္ပဏီတွေလည်းတိုးပွားလာပါတယ်ဗမာအစိုးရဟာကျွေးဒုက္ခ debt distress ဖြစ်ဖို့အလားအလာမရှိဘူးလို့ IMF အပီပီဆိုင်ရာငွေချေးရမုံငွေအဖွဲ့ရဲ့2014ကျွေးမီစီးစစ်ချက်မှာဖော်ပြပါတယ်ဒါပေမဲ့အကျွေးပမာဏဟာကျွေးဒုက္ခအဖြစ်သတ်မှတ်တဲ့အခြေအနေကိုနီးကပ်လာပြီးဖြစ်တဲ့အတွက်အနိကစောင့်ကြည့်ဖို့လိုတယ်လို့ဆိုပါတယ
်အစိုးပိုင်းကပြောခဲ့တဲ့နိုင်ငံခြားအကူအညီကိုထိရောက်စွာအသုံးပြုဖို့သတ်မှတ်ထားတဲ့2005 Paris 2008 Accra နဲ့2017 Busan သဘောတူညီချက်ကိုအခြေပြုပြီးဦးသိန်းစိန်အစိုးရကဖွံ့ဖြိုးမှုအကူအညီညှိနှိုင်းရေးနေပြည်တော်သဘောတူချက်ကို2013 ဇန်နဝါရီလမှာကျင်းပပါတယ်ဗမာအစိုးရနဲ့ကုညီသူမိတ်ဖက်တွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့သဘောတူတာဖြစ်ပါတယ်ဒီမိုကရေစီအတွင်ကူးပြောင်းရေးဖြစ်စဉ်မှာနိုင်ငံခြားအကူအညီကိုထိတိယောက်ယောက်အသုံးပြုဖို့သဘောတူကြတာပါပဲ။ဒီမိုကရေစီဓလေ့ရှင်သန်ရေးကိုအဓိကဦးစားပေးထားတာတွေ့ရပါတယ်။ဖွံ့ဖြိုးမှုအကူအညီညီတိုင်းရင်းနေပြည်တော်သဘောတူချက်ဟာအင်မတန်ကျေဝင်းပြီးမြုံမှန်းချက်ကြီးမားတဲ့အတွက်လက်တွေ့အကောင့်တွေဖော်ဖို့ခက်ခဲမယ်လို့သုံးသပ်ကြပါတယ်။တကယ်တမ်းလက်တွေ့အကောင့်တွေဖော်နိုင်တဲ့ကဏ္ဍတွေကိုဦးစားပေးတယ်နဲ့လို့သုံးသပ်ကြပါတယ်။နိုင်ငံခြားအကူအညီကိစ္စမှာ NLD ဆိုရဟာနေပြည်တော်သဘောတူချက်အတိုင်းဆက်လက်အကောင့်တွေပေါ်ဖို့တာဝန်ရှိပါတယ်။ဖွံ့ဖြိုးမှုအကူအညီဆိုင်ရာအမျိုးသားအစ်စ်မူဝါဒကို ဖွင့်ပြောမှုအကူအညီများညှိနှိုင်းရေးအဖွဲ့ကမကြာမီရေးဆွဲမယ်လို့သိရှိရပါတယ်ခင်ဗျာ။